နော်ဝေးနဲ့ဒိမတ်ဝန်ကြီးချုပ်တွေမကြာခင်မှာမြန်မာနိုင်ငံကိုသွားရောက်ပြီးတော့သက်ဆိုင်ရာနိုင်ငံအသီးသီးအတွက်တန်ယုံတွေရန်ကုန်မြို့မှာဖွင့်လှစ်ကြတော့မှာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်လောက်အတွင်းမြန်မာနိုင်ငံမှာပြုလုပ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေအပေါ်ကျေနပ်အားရမှုရှိတဲ့အတွက်အခုလိုတန်ယုံဖွင့်ဖို့ဆုံးဖြတ်လိုက်တာလို့နော်ဝေးအစိုးရတာဝန်ရှိသူတွေကပြောကြားလိုက်ပြီးဒီဝန်ကြီးချုပ်နှစ်ဦးစလုံးဟာသမရဦးသိန်းစိန်နဲ့ရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်တို့နဲ့ပါနေပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ Nordic လို့ခေါ်တဲ့မြောက် Atlantic ဒေသကနော်ဝေးနဲ့ဒိန်းမတ်နိုင်ငံဟာပထမဆုံးအကြိမ်ဖြစ်မြန်မာနိုင်ငံမှာတန်ယုံနေဖွင့်လှစ်ကြတော့မှာဖြစ်ပါတယ်။ဒီတန်ယုံဖွင့်ပွဲကိုနော်ဝေးဝန်ကြီးချုပ် Jens Stoltenberg နဲ့ဒိန်းမတ်ဝန်ကြီးချုပ် Miss Helle Thorning-Schmidt လည်းတက်ရောက်မှာဖြစ်ပါတယ်။နော်ဝေးဝန်ကြီးချုပ် Mr. Stoltenberg ကတော့မြန်မာနိုင်ငံကိုနိုဝင်ဘာလ3ရက်နေ့မှာရောက်ရှိမှာဖြစ်ပြီးတော့နိုဝင်ဘာလ4ရက်နေ့တနင်္ဂနွေနေ့မှာတန်ယုံဖွင့်ပွဲကိုတက်ရောက်မှာဖြစ်တယ်လို့ဝန်ကြီးချုပ်ယုံဆက်သွယ်ရေးအရာရှိ Arvid Samlang ကပြောပါတယ
် The first the prime minister will arrive in the capital Naypyidaw on Saturday where he will meet with the president in the evening and then next day he will meet with Aung San Suu Kyi
ဝန်ကြီးချုပ်ဟာစနေနေ့မှာနေပြည်တော်ကိုရောက်ပါမယ်အဲ့ဒီမှာသမရဦးသိန်းစိန်နဲ့စနေနေ့ညနေပိုင်းမှာတွေ့ပြီးနောက်တနေ့မနက်ပိုင်းမှာတော့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပါမယ်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာရန်ကုန်ကိုသွားပြီးဒိမတ်ဝန်ကြီးချုပ်နဲ့အတူတန်ယုံဖွင့်ပွဲကိုတက်ရောက်မှာဖြစ်ပါတယ်
။နော်ဝေးနဲ့ဒိမတ်နိုင်ငံတို့ဟာအဆောက်အဦတစ်ခုထဲမှာတန်ယုံတွေကိုအတူတွဲဖွင့်ကြမှာဖြစ်ပါတယ်။နောက်ပိုင်းကျမှမြောက်အတ္တလန္တိတ်နိုင်ငံတွေထဲကတန်ယုံဖွင့်လို့တဲ့နိုင်ငံတွေတိုးလာကောင်းတိုးလာနိုင်သလိုသူတို့အနေနဲ့လည်းတန်ယုံတွေကိုတိကျစီခွဲဖွင့်သွားကောင်းဖွင့်သွားမယ်လို့ Advis Samlang ကပြောပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေကိုနော်ဝေးနိုင်ငံအနေနဲ့အနိကလှစ်လာစောင့်ကြည့်နေခဲ့တဲ့အကြောင်းလဲ Advis Samlang ကပြောပါတယ
်။ Norway has been paying attention to the development in the country for a long time. The development has been good for the port.
မြန်မာနိုင်ငံအတွင်းဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေကိုနော်ဝေးနိုင်ငံအနေနဲ့ကာလအတော်ကြာစောင့်ကြည့်နေခဲ့ပါတယ်။လွန်ခဲ့တဲ့တစ်နှစ်အတွင်းဖွံ့ဖြိုးတိုးတက်မှုတွေဟာအားရကျေနပ်စရာကောင်းပါတယ်။ဒါကြောင့်လဲနော်ဝေးနိုင်ငံအနေနဲ့မြန်မာနိုင်ငံမှာတန်ယုံဖွင့်မှုဖြစ်လာတာ
။နော်ဝေးနိုင်ငံဟာမြန်မာနိုင်ငံနဲ့တန်တမာအဆက်အသွယ်တွေ1956ခုနှစ်မှာစတင်တည်ထောင်ခဲ့ပေမဲ့လည်းမြန်မာနိုင်ငံမှာတန်ယုံဖွင့်ခဲ့ခြင်းမရှိပါဘူး။လက်ရှိအခြေအနေမှာတော့နော်ဝေးနိုင်ငံရဲ့တန်တမာရေးရာကိစ္စတွေကိုရန်ကုန်မြို့မှာရှိတဲ့ဗြိတိရှတန်ယုံကဘန်ကောက်မှာရှိတဲ့နော်ဝေးတန်ယုံနဲ့အတူပူးတွဲတာဝန်ယူလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။ဒိမနိုင်ငံဟာလည်းမြန်မာနိုင်ငံနဲ့တန်တမာအဆက်အသွယ်တွေ1955ခုနှစ်မှာစတင်တည်ထောင်ခဲ့ပေမဲ့နော်ဝေးနိုင်ငံဤသူမြန်မာနိုင်ငံမှာတန်ယုံဖွင့်ခဲ့ခြင်းမရှိပါဘူး။ဒိမနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာတန်တမာရေးရာကိစ္စတွေကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ဒိမတန်ယုံကနေတာဝန်ယူဆောင်ရွက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။